ချင်းပြည်နယ်ဟာခါနဲ့တန်တလန်ကြားမှာရှိတဲ့စစ်ကောင်စီတပ်စခန်း၃ခုကိုချင်းပြည်နယ်အစိုးရကသိမ်းယူလိုက်နိုင်တယ်လို့ချင်းအမျိုးသားတပ်ဦး CNA ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုအတည်ပြုပါရတယ်။စခန်းသိမ်းတိုက်ပွဲအတွင်းမှာလည်းတရင်မှုတွေအပါအဝင်စစ်ကောင်စီဘက်က30ဦးလောက်ကြာဆုံးပြီးတော့19ဦးကိုအရှင်ဖမ်းဆီးခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNA ကလည်းသတင်းထုတ်ပြန်ထားတာပါ။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြမှာပါရှင်။
ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့ကြားကစစ်ကောင်စီတပ်စခန်းတွေကိုချင်းပြည်ကောင်စီပူးပေါင်းတပ်ကစခန်းသိမ်းတိုက်ပွဲဖော်ဆောင်နေပြီးချင်းပြည်အစိုးရပူးပေါင်းတပ်တွေကနိုဝင်ဘာလ22ရက်ကစတင်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။နိုဝင်ဘာလ22ရက်နေ့ကနေစတင်ခဲ့ပြီးလက်ရှိမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်ပွဲရှိနေတယ်လို့ချင်းအမျိုးသားတပ်ဦးစီအန်နေကပြောပါတယ်။ချင်းပြည်နယ်ဟာခါနဲ့ထန်တလန်ကြားစစ်ကောင်စီတပ်စခန်းတွေသိမ်းယူခဲ့တဲ့အခြေအနေကိုချင်းအမျိုးသားတပ်ဦးစီအန်နေရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေက VOA ကိုခုလိုပြောပါတယ်
။ခုတော့ကကျွန်တော်တို့ဒီအဓိကဟာခါနဲ့ထန်တလန်အကြားစစ်ကောင်စီရဲ့အဒီစခန်းကြီးတွေကိုစစ်စင်ရေးပို့ဆောင်တာပေါ့ဒီ November 22ရက်နေ့ကနေဒီနေ့အထိပေါ့ဆိုတော့အဲ့ဒီမှာစခန်းကြီး၃ခုကိုရရှိတာပေါ့နော
်ချင်းပြည်နယ်ဟာခါနဲ့ထန်တလန်ကြားကစခန်း၃ခုကိုတင်ပိုက်ချိန်စစ်ကောင်စီဘက်ကတင်ရင်မှု2ဦးအခြားအဆင့်အရာရှိ3ဦးနဲ့ရဲအရာရှိ2ဦးအပါအဝင်လူ30ဦးကြာဆုံးပြီး19ဦးကိုဖမ်းဆီးရမိခဲ့တယ်လို့လက်နက်ကြီးလက်နက်ငယ်50ကျော်လည်းတင်ဆီးရမိခဲ့တဲ့အခြေအနေချင်းအမျိုးသားတပ်ဦး CNA ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကဆက်ပြောပါတယ်
ဟုတ်တရင်ဖုန်းဆိုဦးပေါ့နော်ဆင့်တရင်ဖုန်းရဲ့666တရင်ဖုန်းရဲ့ပြီးတော့ဟိုတက္ကအရာရှိကအူရပြီးတော့ရေးရရှိကအူရပေါ့အာသူတို့အပောင်းအားလုံးသူတို့ဖက်က30ကျတော့ပေါ့နော်ဆိုးရောက်ကအရှင်ဟန်ကွာလည်းနဲ့ဒီဘာရီကတော့ဟို50တလဲတော့ရရှိတော့ပေါ့
လက်ရှိမှာတော့စစ်ကောင်စီကလေကြောင်းကတိုက်ခတ်တယ်လို့လက်နက်ကြီးပစ်ခတ်တာတွေရှိနေပြီးတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းလဲစလိုင်းထက်နီကပြောပါတယ
်50ကတော့တိုက်ပွဲကဆက်လက်ပြီးတော့ဖြစ်နေတဲ့အနေထားပါပဲဘာလို့ဆိုကျွန်တော်တို့ဖက်ကစစ်စင်ကြီးနာရင်လည်းမနာရင်လည်းချက်ဖိုက်တာတော့ဒီနေ့ကို3ကျင်4ကျင်စသဖြင့်ဒီမနေ့လည်းအဲ့ဒါလိုသေးတယ်နော်ဒီမနေ့6မိနစ်အဲ့ဒါချက်ဖိုက်တာလည်းရှိတယ်ပြီးတော့ဒီနေ့ကြီးကလည်းတရဆပ်ပြည့်တယ်အဲ့ဒါထားမှရှိနေပါတယ်အခုတိုက်ပွဲရတော့ဆက်လက်ပြီးတော့ပြင်းထန်လာမယ်အခြေအနေမှာပါတယ်
စစ်ကောင်စီဘက်ကအကြဆုံးစည်းရင်းကိုတော့တိကျအတည်ပြုချက်မရသေးပါဘူး။ချင်းပြည်နယ်အခြေစိုက်သတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်သား19ဦးနဲ့လက်နက်တွေဖမ်းဆီးရမိကြောင်းသတင်းတွေဖော်ပြပေမဲ့အကြဆုံးစည်းရင်းကိုတော့ဖော်ပြထားတာမတွေ့ရပါဘူး။ချင်းပြည်နယ်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူး။နိုဝင်ဘာ9ရက်နေ့ကလေးကစတင်လိုက်တဲ့ချင်းညီနောင်အဖွဲ့ရဲ့ချင်းညီနောင်စစ်စင်ရေးမှမင်းတပ်မျိုးနဲ့ဖလန်းမျိုးမျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့ချင်းပြည်နယ်မင်းတပ်နဲ့ဖလန်းဘက်တွေမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ